American တရားရုံးချုပ်တရားသူကြီးဂျေခန့်အဖို့အမည်စင်းတင်သွင်းခံထားရသူ Brett Kavanaugh ဟာလိမ်မိုင်းမတော်မတရားလုပ်ခဲ့ရဆိုပြီးဆွဆွဲထားတဲ့အမျိုးသမီးကိုသမ္မတ Donald Trump ကလှောင်ပြောင်ပြောဆိုတဲ့ပေါ်သူ့ရဲ့ Republican Party ကအဓိကကျတဲ့အထက်လွှတ်တော်အမှတ်တွေကိုယ်တိုင်ဝေဖန်ပြောဆိုကြပါတယ်။တရားသူကြီး Brett Kavanaugh အပေါ်ဆွဆွဲချက်တွေကို FBI ကစုံစမ်းစစ်ဆေးနေတာပါ။ Mr. Kavanaugh ကိုယ်တိုင်ကတော့သူဟာအထက်တန်းတဲ့ College ကျောင်းသားဘဝကအမျိုးသမီးတွေကိုမတော်တရားပြုမှုဆက်ဆံခဲ့တယ်။ဒါမှမဟုတ်လိမ်ပိုင်းမတော်မတရားလုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကိုညှင်းထားပါတယ်။ Main ပြည်နယ် Republican ထက်လွှတ်တော်အမှတ် Susan Collins ကသမ္မတ Trump ပြောတဲ့အပေါ်တုံ့ပြန်တာမှာသူ့ရဲ့ပြောစကားတွေဟာလုံးဝကိုမှားယွင်းနေပါတယ်လို့လွှတ်တော်အဆောက်အဦးမှာသတင်းထုတ်တွေကိုပြောပါတယ်။အထက်လွှတ်တော်အမှတ် Susan Collins ဟာတရားသူကြီး Kavanaugh ကိုဒီပြုခန့်အရေးထောက်ခံမဲ့ပေးမလားကန့်ကွက်မလားဆိုတာအတိအကျမပြောသေးတဲ့ Republican အမှတ်2ယောက်ထဲကတစ်ယောက်ပါ။ Alaska ပြည်နယ် Republican ထက်လွှတ်တော်အမှတ် Lisa Murkowski ကလည်းသမရရဲ့ပြောဆိုချက်တွေဟာလုံးဝကိုတင့်လျော်မှုမရှိတယ်လို့ကျွန်မအမြင်အရလက်ခံနိုင်ပွဲလည်းမရှိပါဘူးလို့ပြောပါတယ်။အင်ဂျီလိုပြောခွင့်ရ Sarah Huckabee Sanders ကတော့သမရထရမ့်ဟာအချက်အလက်ကိုဖော်ပြပြောဆိုရတာဖြစ်ပြီးသူအမည်စင်းတင်သွင်းထားသူအပေါ်စိတ်ထယုံကြည်မှုရှိစေပဲလို့ပြောပါတယ်။